အမေရိကန်ကဆိုမာလီနိုင်ငံမှာလုပ်နေတဲ့သူတို့ရဲ့စစ်ဆင်ရေးတွေကိုရှင်းချဖို့စီစဉ်နေပြီဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကညွှန်ဆိုလိုက်ပါတယ်ဆိုမာလီမှာရှိတဲ့အမေရိကန်စစ်ဆင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးလက်နက်မှမူဝါဒအပြောင်းလဲမရှိဘူးလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေးတဲ့တမူကန်ဒစ်ထရက်ကဗီဒီယိုကိုပြောပါတယ်အမေရိကန်အနေနဲ့ဆိုမာလီအစိုးရကအဲ့ဆက်ဘက်ဒုံလေးကိုနေနေမှုလုပ်နေတာတွေကိုဆက်ပြီးတော့ထောက်ခံတော့မှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကအဲ့ဆက်ဘက်ဒုံအဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူတွေကိုချိန်မုံနိုင်လိုက်တာကြောင့်အမေရိကန်အနေနဲ့ဆိုမာလီနိုင်ငံမှာစစ်စင်ရေးတွေကိုရှင်းချသွားဖို့စီစဉ်နေတယ်လို့ American NBC သတင်းဌာနကတောက်ကြနေမှာပြောကြားခဲ့ပါတယ်။2018အတွင်းအဲ့ဆက်ဘက်ဒုံလေးကိုတိတိကျကျပြစ်မှတ်ထားပြီးလေကြောင်းကနေ48ချိန်အမေရိကန်ဘက်ကတိုက်ခိုက်ခဲ့တယ်လို့ဘယ်ကွန်စစ်ဌာနချုပ်ကပြောပါတယ်။ဒါပြင်2019ခုနှစ်မှာ35ချိန်နဲ့2016မှာ15ချိန်လုခဲ့တာဖြစ်ပါတယ်။ဒီစားထဲမှာအဲဆာဘတ်တဘုံအဖွဲ့တွေလွတ်လပ်စွာလှုပ်ရှားနေကြတဲ့ကိုရပ်တန့်နိုင်အောင်လည်းအကြမ်းဖက်အဖွဲ့ကွန်ရက်တွေကို PR တွေတိုးပြီးတော့ပေးသွားနိုင်မှုအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ဇန်နဝါရီလနေ့ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့2018 August လဆင်းရဲရတော့ဆိုမာလီနိုင်ငံမှာအဲဆာဘတ်တဘုံတိုက်ခိုက်ရေးတမ3000ကနေ8000ကျားရှိပြီးတော့ဆိုမာလီနိုင်ငံက ISIS ကအဖွဲ့ဝင်80ကနေ250လားကြားလို့ရှိတယ်လို့ခံမှန်းကြောင်းအမေရိကန်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။